ချင်းပြည်နယ်ကိုစာမေးပွဲမေးခွန်းတွေတွားပို့တဲ့စစ်ကောင်စီရဟတ်ရင်တစ်စင်းဟာခမြို့နီးမှာပြတ်ချခဲ့ပါတယ်။ဒီပြတ်ချမှုတွင်မှာစစ်ကောင်စီတပ်ဖွဲ့ဝင်2ဦးနဲ့ပညာရေးဝင်နှံ3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာကြီးကြီးမားမားမဟုတ်ပါဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရာသီဥတုကောင်းမွန်နေတဲ့အချိန်မှာရဟတ်ရင်ပြတ်ကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင်။
မတ်လ29ရက်မနက်ပိုင်းမှာကလေးမျိုးကနေဟာခမျိုးကိုစေတန်းမေးခွန်းတွေတွားပို့တဲ့စစ်ကောင်စီရဟန်းရင်တစည်းဟာဟာခမျိုးနီးမှာပြတ်ကျခဲ့ပါတယ်။ဟာခမျိုးနယ်နယ်မြေကန်တပ်ရင်းရဟန်းရင်ကွင်းမှာရဟန်းရင်ဆင်းသက်ဖို့ကြိုးစားစဉ်မှာပြတ်ကျခဲ့တာလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။အရက်ဖက်ပညာရေးဝန်ထမ်း3ယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ထိခိုက်ဒဏ်ရာအနည်းငယ်စီရခဲ့ကြတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။ဒီနေ့မနေ့7:50လောက်မှာကလေးကနေဟာခါကိုတဲ့တို့စာမွဲအဲတက္ကသိုလ်ဝန်ထမ်းစာမွဲမိခွန်းတွေသွားပို့တဲ့ရဟန်းရှိတယ်။အဲဒီရဟန်းရင်ကဟာခါကို9:30လောက်မှရောက်တယ်။ဟာခါကျွန်တော်ရဟန်းရင်ကိုဆိုက်တဲ့ချိန်မှာဒီတောင်မော်တွင်ဖြစ်တဲ့ကြောင့်မအောက်ကနေပြင့်တဲ့လေပေါ့ပြင့်ပြီးတိုက်တဲ့လေမိတယ်မိပြီးတော့ကျွန်တော်ရဟန်းရင်ကိုနဲ့မီတာ100လောက်မှရဟန်းရင်ပြုတ်ကြတဲ့ဖြစ်ပြင်ဖြစ်ခဲ့တယ်။ဒီတရိန်နဲ့အပေါ်ဆွဲတင်ဖို့ပြန်လုပ်ပါတယ်ဗျ။ကျွန်တော်တတလုံုံကြီးအဖွဲ့နဲ့အရတာဆရာသားဆိုမှပညာရေးဝန်ထမ်းတွေပါတယ်။တော့တတလုံုံကြီးအဖွဲ့2ယောက်အရတာ3ယောက်သူတို့ကတော့ကျွန်တော်တို့အဲဒဏ်ရာရရှိတာရှိတယ်။ဒဏ်ရာအနည်းငယ်ရရှိတယ်။အဲသူတို့ကတော့ပုံပြက်ဖူးရောင်ထံကလောက်ပါပဲ။သူတို့ရောဟာခါမှာပဲကျွန်တော်တို့ဥပနေတယ်
။ရဟန်းရင်အမီးပိုင်းကကျိုးပဲ့ပျက်စီးသွားတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ရဟန်းရင်ပေါ်ပါလာတဲ့ဆာမေးပွဲမွေးကွန်းတွေပြက်စီးမှုမရှိဘူးလို့လည်းပြောပါတယ်။တက္ကသိုလ်ဝင်တဲ့မေးခွန်းလွှာအဖြေလွှာတွေကိုတက်ဆိုင်ရာဌာနတွေစီအချိန်မီရောက်နိုင်ရေးဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ရဟတ်ရင်ဟာဟာခါမျိုးအစွန်လူနေအိမ်တွေမရှိတဲ့ထင်းရှူတောထဲမှာပြတ်ကျခဲ့တာပါ။ပြတ်ကျချိန်ဟာခါမျိုးမှာရာသီဥတုကြီးလင်ကောင်းမွန်နေတယ်လို့လည်းဒေသခံတူကအခုလိုပြောပါတယ
်။ဒါသူကမဆိုးဘူး။ရာသီဥတုကပုံမှန်ပါပဲ။ဒါပေမဲ့ဒီနေ့လည်းရှိတယ်။ဒါပေမဲ့အဲ့ဒါလည်းအဲ့လိုမျိုးပြုံးတယ်ပိုင်းတဲ့တော့မရှိဘူးအကုန်လုံးကြည့်ကြည့်နေပါပဲမီးလောင်တော့မတွေ့တာမီးခူးလို့မေးတော့ထွက်တယ်ဟုတ်ကဲ့အဝေးကနေပဲဆိုလို့လည်းတွေ့ရတယ်အဲ့လိုမီးခူးထွက်တာလို့ပဲဆိုလို့တွေ့ရတယ်အဲ့ဒီညာကလည်းမျိုးစုဖြစ်တယ်ဆိုလိုလူလေးမရှိဘူးဖြစ်ရှုတော့အဲ့လိုလေလူလေးတော့မရှိတော့
အခုနေ့ဖေဖော်ဝါရီလ16ရက်နေ့တုန်းကလည်းမန္တလေးတရားဥလေတဲ့စခန်းကနေတိုက်ခိုက်ရေးလေရင်တစီလေးကျင့်ပြန်တန်းနေတုန်းသခိုင်းမျိုးရေမြကြီးအင်းနဲ့ပြတ်ကျခဲ့တဲ့အတွက်လင်းမှုတည်ဆုံးခဲ့ပါတယ်အဲ့ဒီတိုက်ခိုက်ရေးလင်းရင်ပြတ်ကြတာဟာဆက်ချုပ်ရင်းပြီးပြတ်ကြတာလို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ